ခုမြန်မာနိုင်ငံမှာ NLD အစိုးရမတက်ခင်တုန်းကပြည်သူတွေတိုင်းရင်းသားတွေအားလုံးကမျှော်လင့်ကြကြပါတယ် NLD အစိုးရတက်လာတဲ့အခါတိုင်းရင်းသားပြည်နာပြည်လဲနိုင်တဲ့အလားအလာပူစည်းလာမယ်လို့မျှော်လင့်ကြပါတယ်ဒါပေမဲ့လည်းအခုလောလောဆယ်မှာတနက်တန်တွေပူထွက်လာတဲ့တိုင်းပြည်ရဲ့ငြိမ်းချမ်းရေးအခြေအနေပူပြီးတော့မှဆိုးလာတယ်လို့အကြအပြင်းသတ်မှတ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်ခေါင်းကဘယ်လိုသဘောပါလဲ
ကျွန်တော်တို့အပြစ်ဆက်ရဆယ်ရင်းနဲ့ဒီဒီငင်းငင်းကြီးကတော့မူလပထမကသမ္မတကျူးသိန်းစိန်နဲ့တပ်မတော်ရဲ့လုပ်ဆောင်ခဲ့တဲ့တာဝန်တွေဖြစ်တော့အဲ့ဒီလုံငါအဆက်ကိုအခုလက်ရှိအန်လက်ဒီဆိုရဆက်လက်ပဲဆောင်အောင်မှာဖြစ်တာပေါ့ဒါကြောင့်ဒီအခုကြောင်းကာလမှာအပြစ်ဆက်ရဆဲရင်းနဲ့ဒီတွင်ငင်းငင်းကြီးဖြစ်စဉ်နဲ့ပတ်သက်ပြီးတော့ပြည်ပပပါပေါ့လေဆက်သွားမဲ့လမ်းကြောင်းကမရှင်းသေးတဲ့အခါကျတော့ဒီလိုချုပ်ကွေးမှုတွေရှိတယ်လို့ကျွန်တော်ယူဆပါတယ
်ဆိုတော့ဆုံးဖြတ်မှုတွေရှိရဆိုတာတစ်ဖက်ကတမင်တကာဆုံးဖြတ်အောင်လုပ်လာသလား NLD အစိုးရအတွက်တော့ပုံပြီးတော့ကြီးမားတဲ့စင်ခေါ်မှုဖြစ်လာတာပေါ့ဆိုတော့အခုလောလောဆယ်ကျွန်တော်တို့သတင်းတွေအရကတော့တပ်မတော်ဘက်ကထိုးစစ်တွေဆင်တဲ့ရူတိုင်းရင်းသားဒေသတချို့မှာအထူးသဖြင့်အပြစ်ခတ်ရဆဲရေးသဘောတူညီချက်ထဲမှာမပါဝင်ထားတဲ့တိုင်းရင်းသားအင်အားစုတွေကိုအတင်းအင်အားသုံးလက်လင်ချိုးပြီးတော့လိုက်နှိမ်နှင်းနေတဲ့လို့သုံးသပ်လူလည်းရှိပါတယ
်ဒီကျွန်တော်ပြောတာတော့အနာရ NLD အစိုးရနဲ့အစဉ်လာရထိမ့်သိမ်းနေတဲ့တပ်မတော်နဲ့ကြားမှာနားလည်မှုအပြေဝရဖို့ကအရင်အဓိကကြားတယ်လို့ယူဆတယ်ခင်ဗျဒီအင်အားစုကြီးတစ်ခုကြားမှာနားလည်မှုအပြေဝရတဲ့အပေါ်မှာကျွန်တော်ကြံတဲ့ငင်ခံရေးလုံငန်းပါဝင်ပေါ့ဗျာပြစ်ခတ်ရဆဲရေးတွေအားလုံးဆက်လက်တည်ဆောင်နိုင်မယ်လို့တော့ကျွန်တော်ယူဆတယ်ခင်ဗျဒါကြောင့်ကျွန်တော်တို့ဘာမှဝင်ရောက်ဆက်ဖက်လို့မရတဲ့အခြေအနေမျိုးမှာဒီလက်ရှိ NLD အစိုးရနဲ့တမတော်နဲ့ကြားမှာဒီအပြန်လာအပြန်လာလေးစားမှုနားလည်မှုအမြင့်ဆုံးရဖို့ပဲကျွန်တော်တို့ကတော့တက်တွန်းအားပေးဖို့လိုတာပါခင်ဗျာ
ဟုတ်ကဲ့အခုဒီကနေ့ပဲကြီးညာချက်ပြပါတယ်ကျွန်တော်ကအဲ့ဒီ PNLA တို့ EA တို့ခြား MNDAA တို့ကထုတ်ပြန်တဲ့ကြီးညာချက်သူတို့ဟာဒီညီညာရေးဖော်ဆောင်တဲ့ကိုယ်စားအဖွဲ့တွေနဲ့အလွတ်သဘောတွေ့ပြီးတော့ညှိမယ်ဆိုတာကိုတော့မှလက်မခံတော့ဘူးဆိုရောကြီးညာရေးထုတ်တာတွေ့ရပါတယ်ကိုထွန်းစောကိုမိချင်ပါတယ်ဘယ်လိုသဘောပါလဲခင်ဗျာဒီကတိုင်းသားတွေဘက်ကလည်းပူပြီးတင်းမှသူ့ကိုပြန်လဲပြသလိုက်တယ်ဆိုတဲ့သဘောကိုဆောက်ရရမှာ
အဲ့လိုတော့မဟုတ်ပါဘူးခင်ဗျာဒီကျွန်တော်တို့ဆွေးနွေးဖို့အတွက်ကမ်းလှမ်းတဲ့ပုံစံကနီးလန်းမကြဘူးပေါ့နော်အတိတ်ကတော့ပွေလင်းမြင်တာဘူးမရှိဘူးလို့ပြောရမှာပေါ့အဲကျွန်တော်တို့ NLD အစိုးရတက်လာပြီNLD အစိုးရကနေပြီးတော့မှဖိတ်ခေါ်မှုကမ်းလှမ်းမှုလည်းမရှိဘူးနောက်ပြီးတော့ဒီအခုသွားနေတဲ့ဖြစ်စဉ်က NLD အစိုးရကနေပြီးတော့မှသစုံတရားပြောဖို့လိုတယ်ပေါ့နော်ဒါကလက်ရှိအစိုးရကနေပြီးတော့မှခင်းကျင်းလိုက်တဲ့ငြိမ်းချမ်းရေး process ဖြစ်တယ်ဆိုတော့အဓိကတော့ legitimacy ပေါ့ဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့တက်တက်မှာအလို့သဘောတွေးဆမှုတွေမြောက်များစွာဖြစ်ခဲ့တယ်ဒါမဲ့လက်တွဲမှာကျွန်တော်တို့အဲ့ဒီမြောက်များစွာလုပ်ခဲ့တဲ့အလို့သဘောတွေးဆဆွေးနွေးမှုတွေကတချို့နေရာတွေမှာကျွန်တော်တို့တစ်ဖက်ရဲ့နော်အစိုးရရဲ့ဒီအလွဲအသုံးချမှုတွေဖြစ်သွားစေခဲ့တယ်ပေါ့အဲ့ဒါကြောင့်အဲ့ဒါကိုဒီဘက်ကလည်းပဲအဲ့ဒါတတိကြီးစွာနဲ့ကျွန်တော်တို့ချင့်ကပ်နေတဲ့သဘောရှိတယ် NLD အစိုးရဘက်ကလက်ရှိအနေအထားမှာဟိုငြိမ်းချမ်းရေးဖြစ်စဉ်ကိုပေါ်ဆောင်မှုအတွက်အဆင်သင့်မဖြစ်သေးဘူးဆိုတဲ့အနေအထားမှာရှိနေတယ်အဲ့ဒါကြောင့်ဒီအနေအထားမှာတက်ဖက်ကလာပြီးတော့မှတကယ်ချင့်ကပ်တာလားသူမဟုတ်ရင်ကျွန်တော်တို့ဒီဘက်မှာလာပြီးတော့မှတခြားနီးလန့်နဲ့စံတက်မှုလုံးမလားအဒါတွေပေါ့နော်ဆိုတန်တရားတွေပေါ့အဓိကတော့မယုံကြည်မှုပေါ့ဒီမယုံကြည်မှုတွေတိုးပွားနေတဲ့အခါမှာဒီလိုဖြစ်တယ်လို့ပဲကျွန်တော်အဲ့လိုနားလည်ပါတယ
်ခေါင်းကတော့စောစောကပြောတော့ပါတယ်ဒီ NLD အစိုးရနဲ့အခုအစ်စ်တက်လာတဲ့ NLD အစိုးရနဲ့တက်မတော်အကြမ်းမှာနားလည်မှုမရသေးဘူးလို့သူကသုံးသပ်ပါတယ်ကိုထွန်းဆိုတာအဲ့လိုပဲထင်သလား
ဟုတ်ပါတယ်အဓိကတော့အခုအစိုးရသိဖွဲ့လိုက်ပြီအဲ့မဲ့တက်မတော်ကနေပြီးတော့မှအပြည့်အဝပူပေါင်းဆောင်ရွက်မှုမပြဘူးပူပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုတဲ့အနေအထားမှာတွေ့နေရတယ်အထူးသဖြင့်ကျွန်တော်တို့အဓိကသက်သေပြနေတာမြေပြင်မှာစစ်တပ်ကသူလုံချင်တဲ့ကိစ္စကိုလုံမြတ်တိုင်းလုပ်နေတယ်ထိုးစစ်တွေကိုစင်စက်မပြတ်သူဆက်ပြီးတော့မှလုပ်နေတယ်ဒါကပါကိုပြလဲဆိုတော့ NLD အစိုးရကိုသူအပြည့်အဝပူပေါင်းဆောင်ရွက်မှုမလုပ်သေးဘူး NLD အစိုးရကအခုငင်းချင်းနဲ့ပတ်သက်ပြီးတော့မှတော်ဆက်စုကြည်ဥဆောင်မဲ့နော်ပြည်တော်စုငင်းကြရင်ကော်မရှင်ဖွဲ့မယ်ဆိုပြီးတော့သူတို့ကြားတယ်နော်ဒီဥစ္စာတွေနှောင့်နှေးကြမ်းကြနေမှုကလည်းပဲနော်တပ်မတော်နဲ့တော်ဆက်စုကြည်တို့ကြားမှာအပေးယူမတည်သေးဘူးဆိုတော့အနေအထားကိုအကဲဆက်လို့ရတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီတိုင်းသားလက်နက်ကိုင်အင်အားစုတွေအပြင် ဒီဘာမတီဝင်းရှိနေတိုင်းဒါနိုင်ငံရေးပါတီတွေနဲ့ NLD ရဲ့ဆက်ဆံရေးကိုလည်းကျွန်တော်နည်းနည်းစောစောကြည့်ကြည့်ပါတယ်။တချို့တိုင်းသားတွေကိုရေးပါတဲ့နေရာရာထူးတွေမှာခန့်ပါတယ်ဒါတွေကိုကျူးဆူကြပါတယ်။ဒါပေမဲ့လည်းပါတီကိုအစိမ့်မပြုပြီးတော့ပါတီချင်းမဆွေးနွေးရနဲ့အဲ့ပါတီကလူကိုသူကြိုက်ရတုံးခေါက်ပြီးတော့ခန့်တယ်ဆိုပြီးတော့တချို့တိုင်းသားပါတီကမကျေနပ်မှုဖြစ်တာလည်းရှိနေကြပါတယ်ခင်ဗျာ။တကယ်တော့အဲ့ဒီစနေပတ်သက်ပြီးတော့တကယ်ဖြစ်တင်တာကပါတီကိုအစိမ့်မပြုရနဲ့မဆွေးနွေးခဲ့တဲ့ဘူးလားခင်ဗျာခေါင်းကအ
ာကျွန်တော်ဒီဒါတော့ဒီတွင်နိုင်ငံရေးပါတီများကြားမှာရှိနေတဲ့ပြဿနာပေါ့ဗျာအဲ့ဒီကတော့ကျွန်တော်ဒီဝင်ရောက်ပြီးတော့ဟိုသဘောထားပေးဖို့ဆက်ပါတယ်ဘာကြောင့်လဲဆိုတော့ဒီဒီတွင်မှာဒီ NLD ပါတီနဲ့ကျွန်တော်တိုင်းသားပါတီတွေကဒီအတိုက်ခံဘဝတုန်းကအတူလက်တွဲပြီးတော့ပြာနာရှင်အစိုးရပုံစံကိုမျိုးမျိုးဆန့်ကျင်ခဲ့ကြတာလေသူတို့တပူပပေါင်းနဲ့လှုပ်လာခဲ့ကြတယ်အခုအချိန်မှာအန်လေဒီကလူရဲ့ဆန္ဒအရအစိုးရဖြစ်လာတဲ့အချိန်မှာဒီလှုပ်ဖို့ကင်သက်ပေါ့ရဲဘော်ရဲဘက်တိုင်းသားနိုင်ငံရေးပါတီကြီးအပေါ်မှာထားတဲ့သဘောထားကတော့ကျွန်တော်တို့ဒါနည်းနည်းပြန်သုံးသပ်ဖို့တော့လိုတာပေါ့တိုင်းသားနိုင်ငံရေးပါတီများအနေနဲ့ကလည်းပဲဒီအပြန်လာအပြီးမှပြုပြီးတော့လက်ရှိအနေအထားရဒီတာဝန်ကျနေတဲ့ဒီ NLD နဲ့အစိုးရအပေါ်မှာဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတဲ့ဟာပေါ့ဗျာအဓိကကတော့တိုင်းပြည်ရဲ့ရှေ့ရေးကိုပူးပေါင်းဆောင်ရွက်ဖို့ပယ်ဆောင်ဖို့ဟိုဝိုင်းဝန်းကြိုးစားရင်တော့ပိုကောင်းတယ်လို့တော့ကျွန်တော်ယူဆတာပါခင
်ဗျဟုတ်ကဲ့ကျွန်တော်မေးရတာကဥပမာချင်းမြေပေါ်မှာရှိတဲ့တည်ဝင်တိုင်းရင်းသားပါတီတွေနဲ့အစိုးရနဲ့ဆက်ဆံရေးပြည်လည်ခြင်းဟာလက်နက်ကင်တော်လှန်နေကြတဲ့တိုင်းရင်းသားအင်အားစုတွေနဲ့ဆက်ဆံရေးမှလည်းပဲအထောက်ပံ့ဖြစ်မယ်လို့ယူဆလို့ပါအထူးသဖြင့်ရခိုင်မှာကြည့်မယ်ဆိုရင်မဲအများစုနိုင်ငံရဲ့ ANP နဲ့ NLD နဲ့ဆက်ဆံရေးကတော့အဆဖြစ်တာကိုတွေ့ရပါတယ်တစ်ချိန်တည်းမှာပဲတိုက်ဆိုင်မှုဆိုဆိုပါဆိုဆို AA နဲ့လည်းပဲအစိုးရနဲ့အစိုးရတန်တန်းကြားမှာတိုက်ပွဲတွေပြင်းထန်လာနေပါတယ်အဲဒါကြောင့်ကျွန်တော်ဒီမေးခွန်းကိုမေးရတာပါဒီနှစ်ခုကဒါတစ်ခုနဲ့တစ်ခုဆက်ဆံနေတယ်လို့ရောမယူဆနိုင်ဘူးလားခင်ဗျာကိုထွန်းတော်ပြောပါခင်ဗျာ
အဲဆက်ဆက်နေပါရယ်ခင်ဗျာအဓိကဒီ NLD အနေနဲ့ပေါ့လေကျွန်တော်မြင်တာသူကပါတီအချင်းချင်းဆက်ဆံရေးလုပ်တင်တယ်လို့ကျွန်တော်မြင်ပါတယ်နော်နောက်ပြီးတော့ NLD ဘက်ကလည်းပဲနားလည်မှုတစ်ခုပေးဖို့လိုတာကဘာလဲဆိုတော့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာနော်ဖွဲ့ဖွဲ့ထားတဲ့ပြပုံတင်ထားတဲ့တရားဝင်နိုင်ငံရေးပါတီပေါင်း90ကျော်ရှိပါတယ်ကျွန်တော်တို့သိရသလောက်အဲ့ဒီ90ကျော်ထဲမှာတိုင်းရင်းသားနိုင်ငံရေးပါတီပေါင်းက60ကျော်လောက်ရှိတယ်လို့သိရပါတယ်ဆိုတော့ပါတီအချင်းချင်းဆက်ဆံဖို့က NLD မှာအဲ့လို60ကျော်ရှိတဲ့နိုင်ငံရေးပါတီတွေနဲ့ဆက်ဆံဖို့ကသူ့အနေနဲ့မလွယ်ဘူးပေါ့လေတစ်ဖက်ကရှိမယ်ဆိုရင်ဒါမဲ့ဘာဖြစ်ဖြစ်ကျွန်တော်တို့ NLD အနေနဲ့ကတော့ဒီ2015ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နိုင်ငံရေးပါတီတွေကိုတော့သူပါတီအချင်းချင်းပေါ့လေနော်ဆက်ဆံရေးတန်းတူရေးတူပေါ့ပထမတစ်ဆင့်အဲ့လိုလုပ်တင်တယ်အဲ့ဒါပြီးမှတစ်ခါသူရဲ့ဒီအမျိုးသားပြန်လည်တင်ပြည့်ရေးပေါ့အခြေခံတဲ့ unity government တို့မဟုတ် national reconciliation government ပေါ့ဗျာအမျိုးသားပြည်နယ်တင်ပြည့်ရေးအစိုးရလိုမျိုးသူဖွဲ့တော်တာတွေ့တယ်အမျိုးသားပြည်နယ်တင်ပြည့်ရေးအစိုးရဖွဲ့တဲ့ဖွဲ့မဲ့ပုံစံတွေကိုပေါ့လေအနိုင်ရတဲ့အနိုင်တိုင်းရင်းသားနိုင်ငံရေးပါတီတွေကိုရှာပြခဲ့တဲ့နေပေါ့နော်အဲ့လိုအဆင့်ဆင့်သူလုပ်ခဲ့မယ်ဆိုလို့ရှိရင်ဒီလိုအခုလိုမျိုးအဖို့ထစ်တွေမဖြစ်ဘူးပေါ့လေနော်ကျွန်တော်အဲ့လိုမျိုးတော့မြင်ကြည့်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကျွန်တော်စဉ်းစားကြည့်ရင်တကယ်လို့မြေပေါ်မှာရှိနေတဲ့ဒေဝင်နိုင်ငံရေးပါတီနဲ့ပြည်လည်မှုရတယ်ဆိုရင်ဒေသခံပြည်သူတွေအနေနဲ့ဘ ഹു ဆွေအပေါ်မှာအမြင်တော့တမျိုးတမီပို့ပြီးတော့ပျောက်ပျောက်နေတဲ့သဘောထားရှိနေထင်ပါတယ်အခုတော့နိုင်ငံရေးပါတီချင်းနဲ့မတက်ဘူးတစ်ချိန်တည်းမှာပဲသူတို့ရဲ့လက်နက်ကိုင်အင်အားစုတွေကိုလည်းသူတို့ဒေသတွင်းလာပြီးတော့အပြင်းထန်လာတိုက်နေထိုးစစ်ဆင်နေတဲ့စစ်ပြဒုက္ခတွေအများကြီးဖြစ်လာနေတယ်ဆိုတော့ဒီနှစ်ခုကကျွန်တော်အဲ့လိုဆက်ဆက်မှုကဘယ်လိုမြင်ပါလဲကိုထွန်းတော်ဆက်ပြီးတော့ပြောပါဦး
ထောင်ရှိဖွဲ့စည်းပုံခြေခံဥပဒေဘောင်အောင်မှာဒီလိုဖြစ်နေတာတော့မဆန်းဘူးလို့ကျွန်တော်မြင်တယ်။အဲဒါကြောင့်ခုလောလောဆယ်မှာဘာလုပ်ရမလဲဆိုတော့ NLD အစိုးရအနေနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေကိုတိုက်တာတစ်ခုထိပေါ့ဗျာ။သူ့ရဲ့လမ်းစဉ်တွေမူဝါဒတွေကိုရှာပြမယ်။ပါတီချင်းချင်းဆက်ဆံရေးကိုတိုးမြင့်ပြီးတော့လုပ်ဖို့လိုတယ်။ပြီးရင်ခြေဆက်သွားမြင်ငြိမ်းချမ်းရေးလမ်းစဉ်နဲ့ပတ်သက်ပြီးတော့မှအသေးစိတ်တက်နိုင်ကြများပေါ့နော်။ဒီမြင်းမြန်ဆန်ဆန်ရှာပြနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အားလုံးပူးပေါင်းဆောင်ရွက်တဲ့နော်မြို့သားပြည်လည်းတင်ပြရေးလမ်းစဉ်ကြီးနဲ့ကျွန်တော်တို့ပြည်တွင်းချင်းချင်းရေးကြီးကိုပေါ်ထောင်နိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုမျိုးသုံးသပ်မိပါတယ
်ဟုတ်ကဲ့တိုင်းပြည်ရဲ့ညီညာရေးကိစ္စတိုင်းသားပြည်နာပြည်လေးဟာတိုင်းအရေးကြီးတဲ့ကိစ္စပါတိုင်းပြည်ဒီမိုကရေစီပေါ်ဆောင်မှုအစ်တို့ဆိုတာအမှန်ခက်ပါလိမ့်မယ်ဒါအမအောင်မြင်ခဲ့ရင်ဆိုတော့ဒီဟာကိုအောင်မြင်အောင်စစ်တပ်နဲ့ NLD ဆက်ဆံရေးတခုလဲလားသူတို့ရဲ့သဘောထား attitude တွေကိုနှိုက်ကပြင်ဖို့လိုအပ်နေသလား
ဆက်သဖြင့်ခုံးကရဲ့စီအမြင်ဘယ်လိုပြန်လောင်းလုပ်နေဆိုတာလည်းပြောပါဦးခင်ဗျာဒီတွင်မှာရှိတဲ့ဒီအန်လေဒီပါတီနဲ့တိုင်းသားနိုင်ငံပါတီဒီဆက်ဆံရေးခဏကပြောတာရခိုင်ဥပမာပေးခဲ့တယ်ကျွန်တော်ပို့ပေးနေတာရှမ်းပြည်ဥပမာခင်ဗျာဟုတ်ကဲ့ရှမ်းပြည်မှာအစံလေဒီလိုပါတီကြီးကလည်းအန်လေဒီနဲ့မဟာမိတ်ဖြစ်နေတဲ့ကြားထဲမှာရှမ်းပြည်နယ်ဝန်ကြီးချုပ်ကိုခန့်အပ်တဲ့ကိစ ဒီရှမ်းပြည်နယ်ဘက်ကပေါ်လာတန်ခိုင်ပါတီဘက်ကကြည့်ရင်စိတ်မကောင်းကြဖြစ်မယ်နောက်ပြီးတော့အခုရှမ်းပြည်နယ်အာတန်ခိုင်ပါတီတွေကဥဆောင်နေတဲ့ UNA လို့ဒီကျွန်တော်တို့တန်ခိုင်ပါတီများအစုအဖွဲ့ကလည်းပဲဒီကြုံတွေဟာစဉ်းစားကြတော့ဖြစ်လာနိုင်တယ်ဒါကြောင့်ဒီ UNA လို့ပါတီတွေနဲ့ပါတီစုဖွဲ့တွေနဲ့ပတ်သက်ပြီးတော့NLD မှာလည်းပဲသဘောထားချမှတ်ပြီးတော့ပါဗျာဒီမဟာမိတ်ပူပေါင်းဆက်သွယ်ရေးနဲ့ဒီ power sharing တော့စဉ်းစားဖို့လိုတယ်လို့တော့ကျွန်တော်ယူဆတယ်ကြာအဲ့ဒါတစ်ချက်ပေါ့လေနောက်တစ်ခုကတော့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအောက်မှာအလုံးကချက်တဲနေတာဆိုတော့မှန်နေပြီမဲ့ဒီ2008ဖွဲ့စည်းပုံကိုဒီစူးစမ်းပြီးတော့ဘယ်လိုပုံမှန်တွေဘယ်လိုအခန်းကဏ္ဍနေစပြင်သွားမလဲဆိုတာတော့ဒီဒေါ်စားစုကြည်ရဲ့နှစ်သိက္ခူးမိတ်ခွန်းမှာပါခဲ့ပြီးပါဖြစ်တဲ့ခါကျတော့ကျွန်တော်တို့အဲ့ဒီနှစ်ခုကိုရဲ့ balance တော့ရချင်းဝင်ရှာတော့တစ်ချက်စောင့်ကြည့်နေရတဲ့သဘောတော့ရှိတာပါဗျာ